ပါကစ္စတန်သမ္မတဟောင်းဘာဗက်စ်မူရှာရက်ကနိုင်ငံရေးပါတီတစ်ခုကိုထောင်လိုက်ပါတယ်။2013ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေအတွက်သူမပြောင်းခင်မှာထောက်ခံမှုရဖို့မျှော်လင့်ပြီးအခုလိုပါတီထောင်လိုက်တာပါ။ပါကစ္စတန်နိုင်ငံလုံးဆိုင်ရာမွတ်စလင်အဖွဲ့ချုပ်ဆိုတဲ့ပါတီကိုတည်ထောင်လိုက်တဲ့အကြောင်းမစ္စတာမူရှာရက်ကတောက်ကြနေမှာကြီးညာခဲ့ပါတယ်။လွန်ခဲ့တဲ့2နှစ်ကသမ္မတရာဇူးကနေနှုတ်ထွက်ပြီးတဲ့နောက်သူ့ကိုအရေးယူဖို့လှုပ်လာတဲ့အချိန်မှာနိုင်ငံကနေထွက်သွားပြီးကြတဲ့ကကိုဖာတာပြည်ပြည်ဖြစ်နေထိုင်နေတဲ့ပြည်ထောင်နိုင်ငံလန်ဒန်မြို့ကနေကြီးညာချက်ထုတ်ခဲ့တာပါ။အတိတ်ကမှားယွင်းခဲ့တာတွေအတွက်သမရဟောင်းကတောင်းပန်စကားဆိုခဲ့ပြီးနိုင်ငံကိုအောင်မြင်အောင်လှုပ်ဆောင်ဖို့သူ့ကိုနောက်ထပ်အခွင့်အရေးတစ်ခုပေးပါလို့ပန်ကြားခဲ့ပါတယ်။မတည်ငြိမ်တဲ့နိုင်ငံရေးနဲ့ပျက်စီးနေတဲ့စီးပွားရေးလို့ပါကစ္စတန်ရဲ့ပြဿနာတွေကိုဖြေရှင်းဖို့ရမှာအားကောင်းတဲ့စစ်တပ်ဟာအဓိကကြတယ်လို့သူကပြောပါတယ်။နိုင်ငံတော်ပုံကံမှုဆိုင်ရာဆွဲချက်တွေလှုပ်ကြံခံရနိုင်တဲ့အလားအလာတွေနဲ့ရင်ဆိုင်နေရပေမဲ့လေသူပါကစ္စတန်နိုင်ငံစီပြန်သွားနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းအသက်68နှစ်အရွယ်မစ္စတာမူရှာရက်ကပြောခဲ့ပါတယ်။ပါကစ္စတန်ကာကွယ်ရေးဦးစီးချုပ်ဖြစ်နေတဲ့အချိန်1999ခုနှစ်ကသွေးထွက်တန်ယိုမရှိအာနာသိမ့်ပြီးတော့သူသမရဖြစ်ခဲ့တာပါ2008ခုနှစ်မှာတော့သမရယာရုကနေနှုတ်ထွက်ပေးခဲ့ပါတယ်